ရိုးရရေပေါ်အကျန်းဖတ်တဲ့အထီးအမုံတရားပြန်ပွားစီတဲ့ရေးသားဖော်ပြမှုတွေတည်င်းမာတွေကို Facebook ကတိတိယောက်ယောက်အေးအေးယူမကင်တွယ်ခဲ့ဘူးလို့ဆွဆွဲပြီးတော့ရိုဟင်ဂျာဒုက္ခသည်တွေက Meta Company ကိုဒေါ်လာ150ဘီလီယံယောကြီးပေးဖို့ American ပြည်တော်စုမှပြီးခဲ့တဲ့တနင်္လာနေ့ကတရားစွဲတင်ခဲ့ပါတယ်။ဒီဆွဲဆိုမှုကြောင့်လူမျိုးများတည်ဆုံးခဲ့တဲ့ဖြစ်ရပေါ်နီးပညာကုမ္ပဏီကြီးတစ်ခုအတွက်နမေဇူကြံခဲ့လိမ့်မယ်လို့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်အပြည်ဆောင်ကတော့ကိုမင်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Facebook ဘက်ကတော့အခုလိုမဖြစ်ဖို့သက်ဆိုင်ရာနိုင်ငံကမိခင်ဘာသာစကားပြောသူတွေနဲ့တိကျပြန်စစ်တာပါဝင်ဗက်ဆုံမဟာပြူဟာချတာပြီးပြီလို့တုံ့ပြန်ချပါတယ်အခုအမှုဆွဲဖို့ဘလို့လုဆောင်ချတာကိုဦးထွန်းခင်က
ကျွန်တော်တို့ကတော့အစားပိုင်းတာတော့ Facebook ကို notice letter ဆိုတဲ့ဟာပေါ့နော် acknowledge letter Facebook ကဒီလိုလုပ်တယ်အဲ့ဒီပုံမှာကျွန်တော်တို့တရားစွဲသွားမယ်ဆိုတဲ့ဟာပေါ့နော် UK နဲ့ US မှာဒုတိယကျတော့ကျွန်တော်တို့ကဒီမှာ genocide survivor လို့ခေါ်တဲ့လူမျိုးတို့တပ်ဖြတ်မှုကနေလွတ်မြောက်လာတဲ့အသက်ရှင်ရှိနေတဲ့ Bangladesh ထဲမှာရိုဟင်ဂျာဒုက္ခသည်တွေရှိတယ်ပြီးတော့တခြားနိုင်ငံတွေမှာလည်းရှိတယ်ဒီလူတွေကဒီမှာအဓိကအခန့်ကဏ္ဍမှာပါဝင်ပြီးတော့တရားစွဲမှာဖြစ်ပါတယ
်နိုင်ငံတကာဥပဒေကျွမ်းကျင်သူအမည်မဖော်လို့သူသူကတော့
US မှာဆိုရင် class action ဆိုပြီးတော့ federal တရားရုံးမှာမဟုတ်ခင်လေ California ပြည်နယ်တရားရုံးမှာသူတို့အမှုဖွင့်ထားတာပါလေဟို UK မှာလည်းဒါဒီ US ကဖက်ဒရယ်မဟုတ်ခင်လေသူတို့ရဲ့တရားရုံးဆိုစနစ်ထမှာတော့လုံးဖွင့်ထားတာပေါ့ဒါပေမဲ့ဒီအဓိကကတော့ဒီ Facebook Google ရဲ့ဟို company တွေကိုသူတို့ကာဝယ်ပေးတဲ့ section 233ရာ communication decency act ဆိုတဲ့ဥပဒေကသူတို့ company တွေကိုသူတို့တရားစွပ်စွဲမှုကိုသူတို့ကာဝယ်ပေးထားတာပေါ့လေဟို America မှာဆိုရင် federal ဥပဒေဆိုတာကသူတို့ရဲ့ not ဥပဒေတစ်ခုရှိတယ်ဥပဒေသူတို့ရဲ့ federal ဥပဒေ constitution ရာ supremacy clause ဆိုတာFederal ဥပဒေအားလုံးကဒီဟာတခြားဥပဒေတွေအားလုံးကိုသွားမိုးတာပေါ့နော်အဲ့ဒါဆိုတော့ဒီမှုတွေကတော့အောင်မြင်နိုင်မယ်လို့ကျွန်တော်မြင်ပါတ
ယ်။ဒါပေမဲ့ဥထုံးခင်ကတော့အမှုအလားအလာကောင်းနေတယ်လို့ယုံကြည်ထားပါတယ
်။ US law နဲ့ UK law နဲ့နည်းနည်းတော့ခွာခြားမှုတွေရှိတယ်။ American နိုင်ငံဥပဒေနဲ့ဆိုင်ရင်တော့ပေါ့နော်စမ်းသပ်မှုတွေရှိနေတယ်။အဲ့ဒါတော့ကျွန်တော်တို့သိထားတယ်။ဒါပေမဲ့လည်းသူတို့ကလူမျိုးကိုလမ်းမရှိဘူးအထူးသဖြင့် UK လောနဲ့သူတို့ဘယ်ဒီနဲ့မှလူမျိုးကိုလမ်းမရှိဘူ
းနောက်ထပ်ဖြစ်လာနေတာကိုလည်းဥထုံးခင်က
အဓိကဒီနေရာမှာတရားမျှတမှုကိုလိုလာတာပေါ့နော် Facebook လို့ကမ္ဘာမှာအကြီးမားဆုံးတဲ့အဲ့လိုတက်ကွန်မြူနတီတစ်ခုကဒီလိုမျိုးလူမျိုးတို့တက်ချက်မှုဖြစ်နေကိုတည်တည်နဲ့အမုန်းစကားတွေကိုဖျံပွားနေပြီးတော့အဲ့ဒီအမုန်းစကားပြန်ပေါ်မှုကြောင့်ပေါ့နော်လူတွေအများကြီးအသက်တွေဆုံးရှုံးခဲ့ရတယ်အိုးအိမ်တွေဆုံးရှုံးခဲ့ရတယ်ဒီလိုကွန်ပဏီတစ်ခုရဲ့နမည်ဆိုးတစ်ခုတင်ခဲ့မှာပါအဲ့ဒါကြောင့်ဒီ case ကိုသူတို့တည်တည်ဆာဆာကင်ကြွယ်လိမ့်မယ်လို့ကျွန်တော်တို့မြင်တယ
် Facebook အနေနဲ့မြန်မာစစ်တပ်အရာရှိတွေရဲ့ Facebook မှတ်တမ်းတွေထုတ်ပေးဖို့ဂမ်ဘီယာနိုင်ငံကတောင်းဆိုထားတာကိုတရားရုံးရေးဆိုင်ဖြစ်ရှင်းနေရချိန်မှာအခုထပ်ဖြစ်လာတဲ့ဒီတရားစွဲမှုကြောင့်ဖိအားတွေပိုများလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ